မြန်မာနိုင်ငံတည်းအွန်လိုင်းလင်လယ်မှုတန်တရားရှိသူ250ကျော်ကိုဖမ်းခဲ့တယ်လို့တရုတ်ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအခြေစိုက်အွန်လိုင်းလင်လယ်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူ269ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကမနေ့အင်္ဂါနေ့ကထုတ်ပြန်လိုက်တာကို South China Morning Post မှာဖော်ပြခဲ့တာပါ။ဒါဟာတရုတ်ရဲ့အရှေ့တောင်အရှာနိုင်ငံတွေအကြားအကြီးမားဆုံးပူးတွဲဖြုတ်ခွဲမှုတစ်ခုလည်းဖြစ်ပါတယ်။စစ်စင်ရေးအတွင်းမြန်မာနိုင်ငံမြောက်ပိုင်းရှိအွန်လိုင်းလင်လယ်မှုအခြေစိုက်စခန်း7ခုကိုဖြုတ်ခွင်းခဲ့ပြီးဒီလင်လယ်မှုတန်တရာရှိသူ269ဦးကိုဖမ်းဆီးရမိခဲ့တာအတွက်အဲ့ဒီထဲမှာတရုတ်နိုင်ငံသား186ဦးပါဝင်တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဖမ်းဆီးရမိသူတွေထဲမှာယွမ်သန်း120အမေရိကန်ဒေါ်လာနဲ့ဆို16.5သန်းနဲ့ညီမျှတဲ့လင်းလေကဲမှုမှာအဓိကကျသူ22ဦးကိုပါဝင်ခဲ့တယ်လို့လည်းဆိုပါတယ်။မြန်မာနဲ့ယူနန်ပြည်နယ်ရှစ်ဆောင်ဘန္နာဒေသလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးတနင်္ဂနွေနေ့မှာစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့လည်းဒီသတင်းကဖော်ပြထားပါတယ်။စီးနှင်းရှာဖွေမှုတွေနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းတော့မရှိခဲ့ပါဘူးခင်ဗျာ။